မြန်မာစစ်အစိုးရကကျင်းပတဲ့ညာနယ်ပယ်အမျိုးသားညီလာခံကထွက်ပေါ်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်ရထားချက်ဟာလုံးဝအတူရောင်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုကအင်္ဂါနေ့ကဝေဖန်ပြစ်တင်လိုက်ပါတယ်။တရားမဝင်တဲ့ညီလာခံကပေါ်ထွက်လာတဲ့ရလဒ်တွေဟာလည်းမြန်မာလူလူရဲ့သဘောဆန္ဒကိုကိုးစားပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်အောင်စုကပြောပါတယ်။ဒီသတင်းကိုအမေရိကန်နိုင်ငံသားရ နှစ်ကြာခဲ့တဲ့ရက်လက်စစ်တလက်ဒီမှာစစ်စုရကချင်းပါခဲ့တဲ့မြို့သားညီလာခံကထွက်ပေါ်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းဟာအဓိကနိုင်ငံရေးအင်အားစုတွေမပါဝင်တဲ့ပြင်တိုင်းရင်းသားလူနည်းစုအလုံးကိုကုစားမပြုတဲ့အတွက်အမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်ခဲ့တာကြာပြီဖြစ်ပါတယ်။ခုကတင်ရနေကပြည်စည်းခဲ့တဲ့ညောင်နေပင်မြို့သားညီလာခံကထွက်ပေါ်လာခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းရဲ့အခြေခံမူဝါဒတွေဟာလေနိုင်ငံရေးရာတရားမဝင်တဲ့အတူရောင်ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေဒါဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်တอมကီစီက
I think our simplest response to it is we view it as a total sham. The delegates to this convention.
American ပြည်ထောင်စုရဲ့အရှင်းလင်းဆုံးတုံ့ပြန်ချက်ကတော့အမျိုးသားညီလာခံဟာလုံးဝအတူရောင်ဖြစ်တယ်ဆိုပြီးတော့ရှုမြင်တယ်ဆိုတဲ့အချက်ပဲလို့ကျွန်တော်ထင်ပါတယ်။အဲ့ဒီညီလာခံကိုတက်ရောက်ခဲ့ကြတဲ့ကိုယ်စားလှယ်တွေကိုလည်းမြန်မာစစ်စိုးရကနေပြီးတော့စိတ်ကြက်ရွေးချယ်ခဲ့တာဖြစ်ပါတယ်။ကိုယ်စားလှယ်တွေဟာပုံမှန်လင်းလင်းအခြေတင်ဆွေးနွေးခွင့်တွေမရှိခဲ့ကြသလိုမြန်မာနိုင်ငံရဲ့အင်အားအကြီးအမားဆုံးနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလည်းညီလာခံထဲမှာမပါဝင်ခဲ့ပါဘူး။ပွင့်လင်းတဲ့နိုင်ငံရေးပေါ်ဆောင်မှုလို့မြန်မာစစ်စိုးရကရည်ညွှန်းတဲ့အမျိုးသားညီလာခံအဆုံးသတ်သွားတဲ့အချိန်ဟာလေငြင်းငြင်းချမ်းချမ်းနဲ့ဆန္ဒထွက်ပြကြတဲ့နိုင်ငံသားတွေသူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ပြောဆိုထုတ်ဖော်ဖို့ကြိုးစားတဲ့နေရာမှာအာဏာပိုင်တွေကနေပြီးတော့ဖိနှိပ်ဖန်ဆီးခံရတဲ့အချိန်နဲ့တွားပြီးတော့တိုက်ဆိုင်နေတာဟာကျမဆိုးဝင်တယ်လို့ပဲဆိုရပါလိမ့်မယ်။
စက်တင်ဘာ3ရက်မြို့သားညီလာခံစုံညီအစည်းအဝေးဘက်မှာအမြုသားညီလာခံချင်းပါရေးကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးတင်းစိန်ကတော့ဖွဲ့စည်းပုံအခြေခံဥပဒေသေးရေးဆွဲရေးအတွက်အခြေခံမူများနဲ့အသေးစိတ်အခြေခံရတဲ့မူတွေကိုညှိနှိုင်းတိုင်ပင်ပြီးအောင်မြင်စွာပြီးမြောက်သွားပြီလို့ကြေညာခဲ့တာဖြစ်ပါတယ်။မြို့သားညီလာခံကိုစိတ်ကန့်ရှိတဲ့ဒီမိုကရေစီဖော်ဆောင်တဲ့မူဝါဒလမ်းပြမြေပုံရဲ့တစ်ထိပ်တစ်ပိုင်းဖြစ်မြန်မာစစ်စိုးရကပုံရိပ်ဖော်ဖို့ကြိုးစားခဲ့ပေမယ့်နိုင်ငံတကာအကြီးအကဲပုဂ္ဂိုလ်တွေကတော့အဲ့ဒီမူဝါဒတွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာတည်မြဲရေးအတွက်အမှကန်ချက်ပေးတာတွေ့ရတယ်လို့ပြည်တွင်းရှုံချခဲ့ပါတယ်။နိုင်ငံရေးဖော်ဆောင်မှုမှာနိုင်ငံကရဲ့တရားဝင်အသိမှတ်ပြုခံယူနိုင်ဖို့အဓိကနိုင်ငံရေးတိုက်ခန်းပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နိုင်ငံရေးအုပ်စုအလုံးတွေပါဝင်ရမှာဖြစ်တယ်လို့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ကီစီကပြောခဲ့ပါတယ
်။ This document or this process to have any legitimacy it would have had to have had participation from
မြို့သားညီလာခံဟာနိုင်ငံတကာရဲ့တရားဝင်အသိမှတ်ပြုတာကိုခံယူနိုင်ဖို့ဒီရွေးမှာရှိတဲ့တော့ဆန်းစုကြည်နဲ့ NLD ပါဝင်နိုင်ငံရေးအုပ်စုတွေအားလုံးပါဝင်တဲ့ပေါ်ဆောင်မှုဖြစ်ရပါလိမ့်မယ်။အမျိုးသားညီလာခံကရေးဆွဲတဲ့ဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေဟာလည်းနိုင်ငံရေးအုပ်စုတွေအားလုံးပါဝင်ပြီးတော့လွတ်လပ်ပွင့်လင်းပြီးတော့ခြေတင်ဆွေးနွေးပိုင်ခွင့်မရဘဲနဲ့ဘလို့မှနိုင်ငံအတွက်အကျိုးပြုတဲ့ဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေဖြစ်မလာနိုင်ပါဘူး။လက်ရှိအချိန်တွေမှာတော့ဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေဟာစစ်စိုးရကကြိုးကန်ပြီးတော့ရေးဆွဲပြီးစစ်စိုးရအာဏာတည်မြဲရေးအတွက်အာမခံချက်ပေးမဲ့စာရန်တရပဲဖြစ်နေပါလေ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေတည်းရဲ့ပြဋ္ဌာန်းချက်တွေဟာမြန်မာစစ်စိုးရအာဏာတည်မြဲရေးအတွက်ကိုအမခံချက်ပေးထားတာတွေ့ရတယ်လို့လေပြပရောက် NCGUB ကပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဥပိုလ်စတင်ကလည်းအခုလိုအချက်လက်တချို့ကိုထောက်ပြခဲ့ပါလေ
စစ်တပ်ကထက်လွတ်တော်မှဖြစ်စေအောက်လွတ်တော်မှဖြစ်စေဒီတိုင်းပြည်ရဲ့အုပ်ချုပ်ရေးဆင့်ဆက်မှာပင်လေ25ရာခိုင်နှုန်းနော်လေးပုံတပုံသောကိုယ်စားလှယ်များကိုတိုင်းရိုက်ခန့်အပ်ပိုင်ခွင့်ယူထားတယ်ဆိုတာကလူတူညွန်ပန်းနဲ့ဒီမိုကရေစီခြေကံများနဲ့ကျင်းကွာနေတာကိုတွေ့ရမှာဖြစ်ပါတယ
်။အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာတော့မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုယိုသိလေးစားပြီးဒီမိုကရေစီနည်းကျအစိုးရတရားပေါ်ထွန်းလာရေးအတွက်မြန်မာစစ်စိုးရနဲ့အတိုက်ခံအင်အားစုတွေကြားစစ်မှန်တဲ့ခြေတင်ဆွေးနွေးပွဲတွေကျင်းပပေးဖို့ထပ်မံတိုက်တွန်းထားပါတယ်။ဒါအပြင်မကြာသေးမီကလောင်စာဆီစည်းနှုံတိုးမြင့်မှုကြောင့်စတင်ခဲ့တဲ့ညင်းကြစွာဆန္ဒပြမှုတွေပေါ်မြန်မာစစ်စိုးရရဲ့ရည်ရွယ်ဆက်ဆက်နှိတ်ကုပ်မှုတွေကိုလည်းရပ်တန့်ပြီးနိုင်ငံရေးအကျဉ်းသားအားလုံးပြန်လွှတ်ပေးဖို့နဲ့တိုင်းရင်းလူနည်းစုဒေသတွေမှာမြန်မာစစ်စိုးရရဲ့တိုက်ခိုက်မှုတွေကိုရပ်တန့်ပြီးလူသားချင်းစာနာတဲ့ထောက်ကူပေးအဖွဲ့တွေအပေါ်လည်းချမှတ်ထားတဲ့ကန့်သတ်မှုတွေကိုရုတ်သိမ်းပေးဖို့လည်းတောင်းဆိုထားပါတယ်။လာမယ့်သတင်းပတ်တွေမှာလည်းကုလသမဂ္ဂလူကြုံရေးကောင်စီမှမြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေအကြောင်းကိုပြန်လေတင်ပြဆွေးနွေးနိုင်လိမ့်မယ်လို့သူ့အနေနဲ့ပြောလင်းကြောင်းလေမစ္စတာကီစီကပြောခဲ့ပါတယ်